ယူရန်နိုင်ငံစီကနေယူနန်တင်သွင်းနေတဲ့နိုင်ငံအများပြားကိုယူနန်တင်သွင်းခွင့်ကိုယာယီကင်းလွတ်ခွင့်ပေးပြီးဆက်ပြီးတော့ခွင့်ပြုသွားဖို့စီစဉ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဒါကအမေရိကန်ကအီရန်နိုင်ငံကိုမကြာခင်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်တည်းမခံရဘဲယာယီကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံ6နိုင်ငံကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုနေ့အစောပိုင်းမှာနှုတ်ထွက်ခဲ့ရတဲ့ရလဒ်ဖြစ်တဲ့ယူရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတစ်လနေမှာပြန်လည်ချမှတ်သွားမယ်လို့ခန့်မှန်းရပါတယ်။အမေရိကန်စီကနေကင်းလွတ်ခွင့်မရဘဲအီရန်နိုင်ငံစီကယူနန်တင်သွင်းနေတဲ့ဘယ်နိုင်ငံကိုမဆိုအမေရိကန်ရဲ့ဗန္ဒာရေးတန်ခတ်မှုကိုခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကင်းလွတ်ခွင့်ပေးတာနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုတောက်ကြနေတုန်းကတယ်လီဖုန်းနဲ့ပြောကြားစဉ်ကြေညာခဲ့တာပါဖြစ်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေကိုကင်းလွတ်ခွင့်ပေးပြီးဘယ်လောက်ကြာကြာပေးသွားမယ်ဆိုတာတော့ပြောမသွားခဲ့ပါဘူး။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတော့ကင်းလွတ်ခွင့်ပေးတဲ့အထက်မှာမပါဝင်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။သောပိုင်းတုန်းကထုတ်ပြန်တဲ့ Bloomberg သတင်းရတော့အမေရိကန်ကကင်းလွတ်ခွင့်ပေးတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတွေပါဝင်တယ်လို့ဆိုပါရယ်။အဲ့ဒီနိုင်ငံ၃ခုစလုံးဟာအီရန်နိုင်ငံစီကနေယူနန်အကြီးအကျယ်ဝယ်ယူတဲ့နိုင်ငံတွေဖြစ်ကြပြီးတကယ်လို့သူတို့အနေနဲ့ယူနန်ဝယ်တာတွေကိုရုတ်တရက်ရပ်ဆိုင်းနိုင်မယ်ဆိုရင်ကမ္ဘာတစ်ဝှမ်းမှာစီးသေးတဲ့အစမတန်ထိုးတက်သွားမှာဖြစ်တယ်ဆိုပြီးတော့သူတို့ဘက်ကပြောပါရယ်ခင်ဗျာ။